နေပြည်တော်လွှတ်တော်ဆာအူကိုမောင်းသူမဲ့ဒရုန်းလေယာဉ်သုံးပြီးမှတ်တမ်းတင်ရိုက်ကူးဖို့ကြိုးပမ်းခဲ့တဲ့တူရကီအခြေစိုက် TRD သတင်းဌာနစင်ကာပူဌာနခွဲကမလေးရှားနိုင်ငံသူသတင်းတောင်းနဲ့စင်ကာပူနိုင်ငံသားသတင်းတောက်ပါအဝင်မြန်မာနိုင်ငံသားစကားပြန်ကိုအောင်နိုင်ဆိုးနဲ့ရင်မောင်းဦးလှတင်တို့ကိုနေပြည်တော်တရားရုံးကဒီနေ့1934ခုနှစ်လေယာဉ်အဥပဒေပုံမှ30အရထောင်ဒဏ်2လစီချမှတ်လိုက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကနေပြည်တော်ကလျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနရုံးရှိကနေ drone လွှတ်တင်ပြီးလွှတ်တော်ဆောင်းကိုရိုက်ကူးနေချိန်မှာသူတို့လေးဦးကိုဖမ်းဆီးထိန်းသိမ်းခဲ့တာပါသူတို့ဘော်ခုလိုပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးဒီပြစ်ဒဏ်ဟာမျှတမှုရှိမရှိဒါကသတင်းမီဒီယာနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုထိခိုက်မှုရှိမရှိဆိုတဲ့အပေါ်အမြင်သဘောထားမျိုးမျိုးရှိလာနေပါတယ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်တူဖြစ်တဲ့စာရေးဆရာမုံရအောင်ရှင်ရဲ့အမြင်က
ကျွန်တော်ကတော့အပိုင်းနှစ်ပိုင်းဆက်ပြီးတော့မြင်တယ်နော်ကျွန်တော်ကတော့ဒီနေ့မီဒီယာလေးရဲ့လွတ်လပ်ခွင့်အရာတော့လေဒါလေးဟာဟိုဒီနေ့မီဒီယာလွတ်လပ်ခွင့်အရာဆိုလို့ရှိရင်ဒီလိုလုပ်တာမပြည့်လျော်ဘူးလို့ဒီလိုမြင်ပါတယ်နော်ဒီနေ့မီဒီယာဒီမားလေးရဲ့လွတ်လပ်ခွင့်အရာပြည့်ပြည့်မှုလို့မြင်တယ်ဒါဆိုတော့လည်းအဲ့ဒီပုံစံရဲ့ရည်ရွယ်ချက်နဲ့အလေးစားပေါ့လေအဲ့ဒါလေးကျွန်တော်စဉ်းစားလေးမလို့ဖြစ်လဲဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံမှာဒီနေ့ဒီကာလကလေကျွန်တော်ဒီစားနေရတယ်လူကြီးကြီးကဒီစားနေရတယ်တော့တိုင်းပြည်ရဲ့အစိတ်အာဏာအတွက်ဒီစားနေရအဲ့ဒီကလည်းဒေမီဒီယာတွေကလည်းကျွန်တော်နိုင်ငံမှာဒေမီဒီယာကဟိုတစ်ဖက်ကဒေမီဒီယာစိတ်ပေါမှုတွေကစိတ်များနေတယ်လေလူကြီးကြီးကအစိတ်အာဏာရရှိပြီးတော့ဗျာအရေးကြီးတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်
ဒီလေရင်အဥပဒေပုံမှ30ဟာလေချောင်းပြန်တက်မှုဆိုင်ရာဥပဒေတွေကပုံမှတစ်ခုဖြစ်ပြီး3လထက်မပိုးတဲ့ထောင်ဒဏ်ဒါမှမဟုတ် 9,000 ထက်မပိုးတဲ့ဒဏ်ငွေချမှတ်နိုင်တယ်လို့သိရပါတယ်။အခုဒီနိုင်ငံခြားသားသတင်းတောက်တွေပါအဝင်4ဦးကိုချမှတ်လိုက်တဲ့ပြည်ထောင်နဲ့ပတ်သက်ပြီးမြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ရဲ့အမြင်ကလည်
းကျွန်တော်မြန်မာထောင်ချတာကတော့မချတင်ဘူးလို့မြင်တယ်။ဆိုတကယ်တမ်းကျတော့ဒီဟာနဲ့ပတ်သက်လို့အများကြီးအောင်ကြီးညာတာတော့အရင်လုတ်တင်တာပေါ့နော်။နောက်အခုကိစ္စဆိုရင်လည်းဒါကဒီလိုဖြစ်ပြမျိုးတစ်ချိန်မှဖြစ်ပြီးသေးတယ်။သူတို့လည်းကြိုတင်အတိအသေးကြီးညာတာကမျိုးလည်းမရှိဘူးပေါ့နော်။မီဒီယာနဲ့ပတ်သက်လို့ရောဖြစ်ဖြစ်ပေါ့နော်။ဆိုတော့ဒီလိုမျိုးထောင်ခံပြစ်ဒဏ်ချတာတော့များတယ်။နောက်ဒါပြင်ကင်းကုန်ထုတ်ကုန်ဥပဒေနဲ့လည်းအမှုတမှုထိုင်ရင်ဆိုင်ရအောင်မယ်။ဆိုတော့အဲ့ဒီဟာကလည်းဟိုထောင်ချနိုင်သေးတယ်ပေါ့နော်။ပြစ်ပေးခံနိုင်သေးတယ်ဘယ်လိုလာမယ်မသိဘူး။ဒါပေမဲ့အဲ့ဒါလည်းမမျှတာဘူးလို့တော့ကျွန်တော်ထင်ပါတယ်။ကျွန်တော်မြင်မှာတော့ဒန်ငွေတို့ဘာလို့နဲ့ပဲပြီးဆောင်စီပြီးတော့ဒန်ငွေလဲသူပြစ်တယ်ကြားတဲ့သဘောပဲဒါပေမဲ့ထောင်ကြားတယ်ဆိုတဲ့ဟာတော့ဟိုအားလုံးတော့တက်ရောက်မှုတွေအများကြီးရှိအောင်နော်ဒီဟာကကြောက်တန့်အောင်လုပ်တဲ့ဟာမျိုးဒီကိစ္စလုံးလို့မရဘူးတားဆီးတဲ့ဆိုတဲ့ဟာထဲကိုကြောက်တန့်လုပ်တဲ့ဟာမျိုးသဘောမျိုးတက်ရောက်တယ်လို့ကျွန်တော်ထင်
ကနဦးစစ်စေးချက်တွေရဒီသတင်းတောက်တွေဟာမြန်မာနိုင်ငံရဲ့ရှုခင်းဆောက်အုံတွေဖျားစီဒီနဲ့လွှတ်တော်ဆောက်အုံတွေကိုရိုက်ကူးတာဖြစ်ကြောင်းထွက်ဆိုထားတယ်လို့နိုင်ငံပိုင်သတင်းစာမှာဖော်ပြထားပါတယ်။အခုလိုသူတို့လေးဦးကိုပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းရဲ့အမြင်ကလည်း
တရားဥပဒေရှုဆောင်မှာပြောရင်တော့ဒေဥပဒေရဒေကျွန်တော်တို့ကောင်းကင်မှာပြန်ဝဲပြီးတော့ဆောင်ရွက်ချက်မှန်တယ်များကိုတော့သူတို့အရေးယူဆောင်ရွက်လို့ရတာပေါ့လေ။နောက်အဲ့လိုရည်ရွယ်ဆောင်ရွက်တဲ့အခါမှာသွားသွားလို့ပြစ်ဒဏ်ပေးတယ်ဆိုတာကလည်းဥပဒေနဲ့ညှိနှိုင်းတဲ့အနေအထားရှိတာပေါ့။ဒါပြည့်လို့ဆိုတော့ကျွန်တော်ဒီလို drone တွေသုံးနေအရင်ကတော့လူအမြင့်ပြန်ပန်းမှုတွေနဲ့ချိခဲ့ဘူးလေ။အခုတော့ drone ယာဉ်တွေနဲ့နှိကပ်ပြီးတော့ဒီနေပြည်တော်ချင်းတွေကိုကြီးရှုတယ်ပေါ့ဗျာ။တနည်းဖြင့်ကြီးရှုတယ်ပြောရင်တနည်းဖြင့်ထောက်လန်းတယ်လို့ပြောလဲမမှားဘူးပေါ့နော်။အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ဒီဇယ်ဥတွေကအရေးယူရဆိုတော့မှားတယ်လို့ပြောလို့မရဘူးလို့ယူဆပါတယ်။အော်ဒီဇယ်ဥတွေတရားကိုချိုးဖောက်တဲ့အတွက်အပြစ်ဒဏ်တစ်ခုကိုချမှတ်ပေးရခမှာအလားဘိုင်းအနေနဲ့ပဲချပေးရဆိုတာလည်းဘာလဲပြောပြင်းထန်တဲ့ပြစ်ဒဏ်လို့ပြောလို့မရဘူးပေါ့ဗျာ။နော်။အတွတ်တော်အီဗီယာရဲကိုအဲ့လိုလာရိုက်တယ်ဆိုတာကသူရိုက်ချင်တယ်ခွင့်ပြုချက်တောင်းပြီးတော့အထက်ထဲဝင်ကြီးရှိပြီးတော့မတန်းတင်တဲ့ပုံတွေကရိုက်ခွင့်တော့ရှိရပဲလေနော်။ထို့တော့ကျင်းပါတဲ့အချိန်ကလွှဲရင်ပေါ့ထို့တော့ကျင်းပါတဲ့အချိန်ကတော့မဝင်ရဘူးပေါ့ဗျာတရားနေရာတော့သူတို့ကြည့်ရပြီလို့ရတာပဲဒါပေမဲ့ဒီဟာကိုသူဒုံးရင်လည်းအခွင့်ပြုချက်မတောင်းမနဲ့ရိုက်ကြဆိုတော့ဒါပြည်တွင်းရဲ့ဒီဇယ်ဥပဒေကိုချိုးဖောက်တယ်လို့ပဲပြောရမှာပဲအဲအကြောင်းသူတို့သူ့ဘက်သူရေးယူခံရခြင်းဖြစ်တယ်လို့သုံးသပ်ရမှာပဲ
ဒါကတော့နေပြည်တော်လွှတ်တော်အဆောက်အဦကိုမောင်းသူမဲ့ drone လေယာဉ်နဲ့မှတ်တမ်းတင်ဖို့ကြိုးပမ်းခဲ့တဲ့တူရကီသတင်းဌာနရဲ့သတင်းတောက်2ဦးပါအဝင်4ဦးကိုပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်အမြင်တွေကိုတင်ပြခဲ့တာပါ။အရင်ကသူတို့4ဦးကို Twin Gun ထုတ်ကုန်ဥပဒေပုံမှ8နဲ့တရားစွဲဆိုခဲ့ပါတယ်။ဒီကနေ့ရုံးချိန်မှာတော့တရားစွဲခံထားရတဲ့အမှုနှစ်ခုထဲက1934ခုနှစ်လေယာဉ်ပြန်တမ်းမှုဥပဒေနဲ့စွဲဆိုထားတဲ့အမှုကိုစစ်ဆေးပြီးတော့ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။သူတို့လေးဦးကိုသွင်းကုန်ထုတ်ကုန်ဥပဒေနဲ့လာမယ့်16ရက်နေ့မှာထပ်မံပြီးရုံးထုတ်စစ်ဆေးမယ်လို့လည်းသိရပါတယ်ရှင်။